တော်ရရှင်များခင်ဗျာလူသားတို့ရဲ့ဘဝအသက်တာအသီးသီးမှာလောကဓာတ်သိပ်ပန်ဆိုင်ရာတက္ကသိုလ်ကြီးတွေအဘိဓမ္မာနဲ့ဒသနာတက္ကသိုလ်ကြီးတွေကနေပြီးတော့ပါရဂူဘွယ်ကြီးတွေရတာတွေမရတာတွေဟာထမင်းစားဖို့ကားစီးဖို့တိုက်ကြီးနေနေဖို့ဂုံရှိဖို့ဆိုတဲ့လောကအသက်တာအတွက်သာလျင်အင်မတန်မှအရေးကြီးပါလိမ့်မယ်။ဒါပေမဲ့တဘာဝလူသားတိုင်းတောင့်တဆမြဲဖြစ်တဲ့သာဝရအသက်လမ်းပေါ်ကိုတက်လမ်းပြီးတော့လူတို့ကြံစီ၍မမီနိုင်သောငြိမ့်သက်ခြင်းပျော်ရွှင်ခြင်းစုကျေးဇူးတို့နဲ့ပြည့်စုံသောအသက်တာမှာရှင်သန်လိုတဲ့ဆိုရင်ဖြင့်သာဝရရှင်မြတ်စွာဘုရားသခင်ကိုကြောက်ရွံ့ခြင်းဆိုတဲ့ဉာဏ်ပညာသတိရှိဖို့သာလျှင်အဓိကဖြစ်တဲ့အကြောင်းခရိယံသမာကျမ်းရဲ့ဓမ္မဟောင်းကျမ်းိုင်းထဲကဟောရှိနာဂတိကျမ်းအခန်းကြီး6အခန်းငယ်1ကနေအခန်းငယ်3အထိကိုဒီကနေ့သင်သိရသောသမာကျမ်းအစီအစဉ်မှာလေ့လာမှာဖြစ်ပါတယ်။လူသားတွေရဲ့အဖြစ်ဟာလမ်းပေါ်မှာရှောက်ရင်းနဲ့လမ်းပြောင်းနေကြရတဲ့အဖြစ်ချင်းသီးပင်အောက်မှာချင်းသီးရှားနေကြရတဲ့အဖြစ်နဲ့တူနေကြပါသလား။ဟောရှိနာဂတိကျမ်းအခန်းကြီး6အခန်းငယ်1ကနေအခန်းငယ်3အထိကိုဒေါက်တာထွတ်မြတ်ကြီးကအခုလိုလေ့လာသုံးသပ်တင်ပြမှာဖြစ်ပါတယ
်။တောတရှင်မိတ်ဆွေအပေါင်းတို့အခုအချိန်မှာတော့အပြစ်တင်ကြိမ်မောင်းခြင်းများစွာတို့ကိုဖြတ်သန်းလွတ်မြောက်ပြီးတဲ့နောက်မှာရွေးကောက်တော်မူသောဣတရီလလူမျိုးတော်တို့အဖို့ပါရာသောနိဗ္ဗတိယသို့ရောက်ပြီဆိုပြီးတော့တချင်းဆိုရမယ့်အပိုင်းကိုတလှည့်ကူးမြောက်လာရပြန်တယ်လို့ကျွန်တော်ဆိုချင်ပါတယ်။မှန်ပါတယ်။ကျွန်တော်တို့ဒီကနေ့လေ့လာသွားရမှာကတော့အဲ့ဒီလိုသာယာသောနေသစီလိုရောက်ပြီဆိုတဲ့အကြောင်းကိုလှလှပပကြီးစတင်ဆူဖွဲ့ပေးလိုက်တဲ့ဟောရှိအနာဂတိကျမ်းအခန်းကြီး6ပဲဖြစ်ပါလေ။ဟောရှိအနာဂတိကျမ်းအခန်းကြီး6အငယ်1လာကြထာဝရဘုရားထံတော်သို့ပြန်ကြဂုံအံ့ကိုရောသည်ကြိုက်ဖြတ်တော်လဲပဂတိဖြစ်စီတော်မူမည်ဒဏ်ခတ်တော်လဲအနာကိုစီးတော်မူမည်လာကြထာဝရဘုရားထံတော်သို့ပြန်ကြဂုံအံ့တဲ့မိတ်ဆွေအပေါင်းတို့ပြီးခဲ့တဲ့အခန်းကြီး9ရဲ့သင်ခန်းစာတွေမှာဆိုရင်မင်းတို့လူမိုက်ဣတရီလနဲ့လူဆိုးယူဒတို့မြင်းမြင်းမှတ်ထားကြမင်းတို့ကိုငါဟာပိုးကြိုက်တယ်လို့ကြိုက်ပြီးတော့အပေါက်ကလေးတွေဖြစ်စေမယ်ဘယ်လို့မှကုလို့စားလို့မရတဲ့အနာအဖြစ်နဲ့မင်းတို့ကိုငါတိုက်စားမယ်အဲ့ဒီမှာနေမင်းတို့ဟာအာရှုရီကိုတွားပြီးတော့အာကူကြရလိမ့်မယ်အာရှုရီဆိုတဲ့နေချက်တွေကလည်းမင်းတို့ကိုတကယ်မကယ်တင်နိုင်တဲ့အပြင်နောက်ဆုံးမင်းတို့ကိုကျွန်လုတ်သွားလိမ့်မယ်ဟိဆိုပြီးတော့သွေးပြက်ဖွယ်ကောင်းလောက်အောင်ဗျာဒိတ်ပြုခဲ့တယ်ကြွေးကြော်ခြင်းအသံတွေကိုပေးခဲ့တယ်ဆိုတာကိုကျွန်တော်ကြားနာခဲ့ကြပြီးဖြစ်ပါတယ်။တစ်ချိန်တည်းမှာပဲမိမရလောက်အောင်စွဲပြီးတော့ကြံရစ်ခဲ့စေတဲ့ဂယုနာတော်အသံကလေးကတော့အဲ့ဒီပြီးခဲ့တဲ့သင်ခန်းစာရဲ့အခန်းကြီး9ရဲ့ဏိဂုံးပိုင်းမှာပါပါတယ်။အဲ့ဒါကတော့တခြားမဟုတ်ပါဘူး။နောက်ဆုံးဘယ်လို့မှမင်းတို့ဟာမခံမရနိုင်တဲ့အဆုံးမှာတော့ငါ့ကိုပြန်ပြီးတော့ရှာကြလိမ့်မယ်တဲ့။အဲ့ဒီအချက်ပဲဖြစ်ခဲ့ပါတယ်။မိတ်ဆွေအပေါင်းတို့အခုကျွန်တော်တို့ကြားနာနေရတဲ့ဟောရှိအနာဂတိကျမ်းအခန်းကြီး6ရဲ့အငယ်1နဲ့ပြီးခဲ့တဲ့အခန်းကြီး9ရဲ့အငယ်14နဲ့15တို့ဟာအလိုအလျောက်ဆက်ဆက်နေတဲ့ကျမ်းများအဖြစ်ပေါ်လွင်လျက်ရှိနေပါတယ်။အကြောင်းမူကားငါသည်အေဖရိ၌ရှင်သိကဲ့သို့၎င်းယူဒအမျိုး၌ရှင်သိပြိုကဲ့သို့၎င်းဖြစ်မည်။ငါသည်ကိုယ်တိုင်ကြိုက်ဖြတ်၍သွားမည်။ခြီသွား၍အဘယ်သူမျှမနှုတ်ရ။သူတို့သည်ကိုယ်အပြစ်ကိုဝမချငါမျက်နှာကိုမရှာမီတိုင်အောင်ငါသည်ကိုနေရာသို့ပြန်သွား၍နေမည်အမှုရောက်သောအခါသူတို့သည်ငါကိုကြိုးစား၍ရှာကြလိမ့်မည်တဲ့တခါဆောသောတုန်းကကျွန်တော်တို့ကြားခဲ့ရတဲ့အခန်းကြီး6ရဲ့အစကတော့လာကြထာဝရဘုရားထံတော်သို့ပြန်ကြဂုံအံ့ကိုတော်သည်ကြိုက်ဖြတ်တော်လဲပဂရိဖြစ်စီတော်မူမည်ဒဏ်ခတ်တော်လဲအနာကိုစီးတော်မူမည်တဲ့မိတ်ဆွေဒီအနာဂတိတော်များတို့ဟာတခုကအကျွမ်းမဲ့ပြည့်စုံသွားပြီးတော့ကြံတစ်ခုကတော့ကြံရစ်နေသေးသောအနာဂတ်ဗျာဒိတ်ဖြစ်နေတယ်။ကြံရစ်နေသေးတယ်ဆိုတဲ့အပိုင်းဆိုတာကတော့တခြားမဟုတ်။ကျွန်တော်မိတ်ဆွေတို့အဖို့အမြဲတမ်းတွေးဆမျှော်မြင်မျှော်လင့်နေကြရတဲ့နိုင်ငံတော်မြေပေါ်မှာတည်ထောင်ခြင်းကာလ။တို့ရီမဟုတ်ကယ်တင်ရှင်သခင်ခရစ်တော်စိုးစံတော်မူမဲ့အနာဂတ်ကမ္ဘာပေါ်မှာတည်ထောင်မဲ့ကောင်းကင်နိုင်ငံတော်ကာလအတွက်အလွန်အရေးကြီးသောအနာဂတ်ပဲဖြစ်တယ်လို့ကျွန်တော်သင်သိရသောသမာကျမ်းအဖွဲ့ကပြည်ပြင်းစွာပိုင်းခြားသတ်မှတ်လိုပါတယ်။ဟုတ်ပါတယ်မင်းတို့မြောက်ဖက်ဣတရီလအာရှုရီကိုသွားပြတော့ဆရာတင်လိုက်တာနောက်ဆုံးကျတော့အာရှုရီလက်အောက်ကိုကျွန်ဖြစ်ရလိမ့်မယ်ဟိဆိုတဲ့အဲ့ဒီအချိန်ကာလကပူပူနွေးနွေးဗျာဒိတ်တော်အတိုင်းပဲမြောက်ဖက်ဣတရီလဟာတန်ငနဲ့ကျွန်ဖြစ်ခဲ့ရတယ်မင်းတို့ရဲ့တောင်ဘက်အမျိုးယူရာကိုတော့တစ်ခဏလောက်ငါစောင့်ကြည့်အောင်မယ်ဆိုတဲ့အတိုင်းပဲနှစ်ပေါင်း100ကျော်လောက်နေပြီးတော့မှဘာဘူးလုံရဲ့ကျွန်တပေါက်ဖြစ်သွားခဲ့ရဗျံတယ်ဆိုတာတွေ့ကိုတွေ့ရခြင်းအပြင် အခုဖော်ပြထားတဲ့အနာဂတ်တိတို့ရဲ့ပထမပိုင်းအချက်တွေဟာမလွဲမသွေပြည့်စုံခဲ့ရပြီဖြစ်တယ်။ဒါပေမဲ့ကြံရည်နေသေးတဲ့အနာဂတ်တိအချို့ကတော့ဒီအပိုင်းနဲ့မှဒုတိယပိုင်းအနေနဲ့ရှိနေတယ်။အဲ့ဒီကြံရည်ခဲ့တဲ့အနာဂတ်တိတွေအားဖြင့်မင်းတို့ကိုကိုက်ဖြတ်ထားတဲ့ဒဏ်ရာတွေကိုငါပဂရိပြန်ဖြစ်စေမယ်။ဒဏ်ခတ်ချင်းခံခဲ့ရတဲ့အနာဂတ်တိအနာတွေကိုလည်းငါဟာပြန်ပြီးတော့စီးပေးမယ်၊ကုစားပေးမယ်ဆိုတဲ့အချက်တွေကတော့သမိုင်းရဲ့နောက်ဆုံးသောကာလအချိန်မှာဣသရေလလူမျိုးတော်ဟာအဖဖျားသခင်ထံအကျွမ်းမဲ့ပြန်လာသောလူမျိုးဖျားသခင်ဤအမှုတော်ကိုပြန်လဲကြားပြောခွင့်ရသောဖျားသခင်ဤလူမျိုးများဖြစ်လာလိမ့်မယ်ဆိုတဲ့အချက်ကိုရှင်းလင်းပြတ်သားစွာဖော်ပြလိုက်ခြင်းပဲဖြစ်ပါ रे အဲ့ဒီလိုအနာဂတ်ကိုကျွန်တော်ရဲ့အတိတ်ပဲပြန်ဆိုခြင်းဟာသိပ်ပြီးတော့များမရေမရာဖြစ်နေပါသလားကိုလက်လန်းလို့မှီပွဲမရှိတဲ့အနာဂတ်စီဖို့ဆိုပြီးတော့ကျွန်တော်ဟာအတင်းသိမ့်ကျုံပြီးတော့အတင်းတွန်းဖို့ရာများရောက်နေပါသလားလို့ကျွန်တော်အနေနဲ့ကုတ်ဖတ်တာကိုပြန်လဲဆန်းစစ်ကြည့်မိပါတယ်။အဲ့ဒီအခါမှာတော့ကျွန်တော်ဟာအဖြေနှစ်ခုကိုအပြိုင်ထပ်မံစဉ်းစားမိလာပါတယ်။ပထမအဖြေကတော့ဘလောက်ပဲကြွေးတင်ကြွန့်ဖြစ်နွန်မှနစ်ခဲ့ရပါတော့လေ။အဖဖရာသခင်ကြီးကောင်းကြီးမင်္ဂလာအပေါင်းတို့ဟာဣသရေလအပေါ်မှာပြက်ဆဲခြင်းရယ်လို့မရှိ။သမိုင်းရဲ့အချိုးအကွေ့ပေါင်းများစွာမှာအခုဖော်ပြခဲ့တယ်လို့ပဲအနာကင်းပြောက်စီတဲ့အခွင့်အရေးတွေကိုသူတို့ခံစားခဲ့ရတဲ့အကျိန်ပေါင်းများစွာရှိခဲ့ပြီးပြီဆိုတဲ့အတွေ့ရန်နှုံးပြည့်ပြည့်စုံလက်တန့်သောအနာဂတ်ကာလမတိုင်မီသမိုင်းကာလအတွင်းမှလေဒီအနာဂတ်တိတို့ဟာသက်ဝင်လှုပ်ရှားခြင်းရှိခဲ့ပြီးပြီဆိုတဲ့ပထမအဖြေဖြစ်ပါလေဒုတိယအဖြေကတော့အခုဆက်လက်ကြားနာရအောင်မယ်ဟောရှိအနာဂတ်တိကျမ်းအခန်းကြီး6အငယ်1နဲ့ပူးတွဲဖော်ပြရမယ်အဖြေပဲဖြစ်နေပါလေနှစ်ရက်လွန်ပြီးမှငါတို့ကိုအသက်ရှင်စေ၍သုံးရက်မြောက်သောနေ့၌ထမြောက်စေတော်မူသဖြင့်အထံတော်၌ငါတို့သည်အသက်ရှင်ကြလိမ့်မည်မေဆွေအလွန်အလွန်အရေးကြီးတဲ့အမည်နာမသို့ရီးမဟုတ်နံတစ်ခုကိုအရှင်းမဖော်ပြအဘယ်မည်သောနံကိုမျှအသုံးမပြုဘဲနဲ့အလွန်အလွန်အရေးကြီးတဲ့နောက်ထပ်အနာဂတ်တီဟာဘာကိုဆိုလိုနေပါသလဲကယ်တင်ရှင်သခင်ခရစ်တော်ရဲ့အသေးခံတော်မူခြင်းသုံးရမြောက်သောနေ့မှာထမြောက်တော်မူခြင်းအကြောင်းတွေကိုကွက်ကွက်ကွင်းကွင်းဖော်ပြလိုက်ခြင်းပဲဖြစ်တယ်တိုက်ရိုက်ယူသောရာဤတွယ်ဝဲ၍ယူသောရှင်းလင်းပြတ်သားဤအလွန်ပြတ်သားသောအနာဂတ်တီလို့ကျွန်တော်ဒီအပိုင်းမှာဂုံပြုတ်လိုက်ပြရစီ။ကောင်းပြီ။အဲ့ဒီလိုကက်တင်ကြီးကျေးဇူးတော်ဆိုတာကိုခရစ်တော်အဖင့်ချထားပေးခြင်းဟာဘသူတွေအတွက်လဲဆိုတာထပ်ဆင့်စဉ်းစားလိုက်မယ်ဆိုရင်ကျွန်တော်မိတ်ဆွေတို့ဖြစ်တဲ့တပါးအမျိုးသားလူသားများအားလုံးနဲ့တကွာ။အခုဟောရှိအနာဂတ်တီကလက်ညှိုးငေါက်ထိုးပြီးတော့ဖော်ပြနေတဲ့လူမျိုးတော်လို့ပြောနေရတဲ့ဣသရေလခေါ်ဂျူးလူသားအားလုံးတို့အတွက်ပဲဆိုတာဟာရှင်းနေပြီလို့ကျွန်တော်ပြောချင်ပါတယ်။တနည်းအားဖြင့်ကယ်တင်ရှင်သခင်ခရစ်တော်အဖင့်ချထားပေးလိုက်သောကယ်တင်ရှင်ဂျေဇုတော်နှင့်အညီအပြစ်တရားရဲ့အဖို့အခဖြစ်တဲ့သေခြင်းစင်ရဲကနေလူသားတိုင်းဟာလွတ်မြောက်နိုင်တယ်။အဲ့ဒီကယ်တင်ရှင်ဂျေဇုတော်ကိုယုံကြည်လက်ခံသောလူသားအပေါင်းတို့ဟာခရစ်တော်၏အသင်းတော်များဖြစ်လာပြီးတော့ခရစ်တော်ကိုယ်တော်တိုင်သိမ်းဆည်းခြင်းကိုခံရလိမ့်မယ်ဆရာကိုကျွန်တော်တို့ဟာအချိန်ချင်းသင်သိရသောသမာကျန်သင်ခန်းစာအဆက်ဆက်မှဖော်ပြခဲ့ပြီးပြီဖြစ်ပါတယ်။ဂျူးလို့ခေါ်တဲ့ဣသရေလရဲ့ဂန္ဓာဟာအဲ့ဒီအချိန်မှာယုံကြည်သူခရိယန်တို့ဖြစ်ခဲ့ပါသောအသင်းတော်နဲ့အတူသိမ်းဆီးခြင်းကိုခံရနိုင်တယ်။တစ်ချိန်တည်းမှာပဲဒီကနေ့ဒီအချိန်အထိဂျူးအများစုတို့ဟာခရစ်တော်ကိုလက်မခံကြသေးဘူး။လက်မခံကြလို့ဆိုပြီးတော့လေသူတို့ဟာအပြစ်စီရင်ခြင်းခံရပြီးတော့အကျွမ်းမဲ့ငရဲကြရမယ်ဆိုတာမျိုးကျွန်တော်တို့အရှင်းပြောလို့မရ။မပြောလဲမပြောကောင်း။ဘာဖြစ်လဲဆိုတော့အခုကျွန်တော်တို့ကြားနာခဲ့ရတဲ့ဟောရှိအနာဂတ်တိနဲ့တကွာ။သူတို့နဲ့သက်ဆိုင်တဲ့သီးသန့်ဗျာဒိတ်တော်တွေဟာနှုတ်ကပတ်တော်မှာအထင်အရှားရှိနေကြလို့ပဲဖြစ်တယ်။အဲ့ဒီအနာဂတ်အပေါင်းတို့အကုန်လုံးတို့ဟာလေကယ်တင်ရှင်သခင်ခရစ်တော်ရဲ့အသက်ရှင်ခြင်းတရားကယ်တင်ရှင်သခင်ခရစ်တော်ရဲ့လူလောကကိုကြွလာ၍တရားစီရင်ခြင်းကယ်တင်ရှင်ရဲ့ကောင်းကင်နိုင်ငံတော်ညီပေါ်မှာတည်ထောင်ခြင်းတို့နဲ့ဓာတ်ရိုက်သက်ဆိုင်ခြင်းရှိနေတယ်ဆိုတဲ့သစ္စာတရားတွေကိုတွေ့ရလို့ပဲဖြစ်ပါတယ်။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့မပြည့်စုံသေးဘူးလို့တစ်ဖက်ကဆိုရတဲ့ဟောရှိအနာဂတ်ဟာခရစ်တော်ရဲ့အသက်ရှင်ခြင်းတရားလမ်းအတိုင်းဂျူးဣသရီလတို့ဟာကောင်းကြီးကိုခံယူရရှိပြီးတဲ့နောက်ဆုံးသောကပ်ကာလမှာအဖဖျားသခင်ကြီးလူများအဖြစ်နဲ့နိုင်ငံတော်မှာပါဝင်ကြရလိမ့်မယ်။အဲ့ဒီအချိန်မှာအကျွမ်းမဲ့ဒဏ်ရာများပျောက်ကင်းပြီးတော့သမိုင်းနဲ့ရှင်ရင်အစဉ်ဒုက္ခပိုးနေခဲ့တဲ့လူမျိုးတော်အဖြစ်ကနေပြီးတော့သာဝရဘုံစည်းစိမ်ကိုခံစားရပါသောလူမျိုးတော်အဖြစ်အကျွမ်းမဲ့ပြောင်းလဲသွားစေရမယ်လို့ကျွန်တော်အနေနဲ့ဒုတိယအဖြေကိုထုတ်ယူမိပါတယ်။ဒါနဲ့ပတ်သက်ပြီးတော့ရေစကြည်လအနာဂတ်အဖြစ်တွေ့ကြရတဲ့ဗျာဒိတ်တော်တချို့ကိုကျွန်တော်ပြန်လဲကိုးကားခွင့်ပြုပါရေစကြည်လအနာဂတ်ကျမ်းအခန်းကြီး38 အငယ်၁၁မှ၁၄ကိုပြန်ပြီးတော့ကြည့်စီခြင်းပါလေ။ထာဝရဘုရားကလေအချင်းလူသားဤအယိုးတို့သည်ဣတရေလအမျိုးအပေါင်းဖြစ်ကြ၏။ငါတို့အယိုးများသည်တွေ့ချောက်ကြ၏မျောလင့်စရာမရှိငါတို့သည်ဆုံးရှုံးကြပြီဟုသူတို့ဆိုတတ်ကြ၏။သို့ဖြစ်၍ပရောဖက်ပြုလျက်အရှင်ထာဝရဘုရား၏အမိန့်တော်ကိုသူတို့အားဆင့်ဆိုရမည်မှာအချင်းငါဤလူတို့သင်တို့သင်ကြိုင်တွင်များကိုငါဖွင့်၍သင်တို့ကိုထုတ်ပြီးလျင်ဣသရေလပြည်သို့ပို့ဆောင်မည်အချင်းငါဤလူတို့သင်တို့သင်ကြိုင်တွင်များကိုငါဖွင့်၍သင်တို့ကိုထုတ်ပြီးလျင်အသက်ရှင်စေခြင်းငါငါသည်ကိုအသက်ကိုသွင်းပေး၍သင်တို့ကိုနေရင်းပြည်၌နေရာချသောအခါငါသည်ထာဝရဘုရားဖြစ်ကြောင်းကိုသင်တို့သိရကြလိမ့်မည်ငါထာဝရဘုရားပြောသည့်အတိုင်းပြည့်စုံကြောင်းကိုလည်းသိရကြလိမ့်မည်ဟုထာဝရဘုရားမိန့်တော်မူ၏မိတ်ဆွေအပေါင်းတို့ဒါဟာယေဇကျေလအနာဂတ်အခန်းကြီး38ကဖော်ပြတဲ့အလွန်ထူးခြားသောလူမျိုးတော်ဆိုင်ရာဗျာဒိတ်တော်ဖြစ်ပါတယ်အဲ့ဒီအတိုင်းပါပဲယေဇကျေလအနာဂတ်အခန်းကြီး38ဤကုန်းအချက်တွေးဟာခက်ခက်ခဲခဲရှိနေတဲ့အနာဂတ်တွေဖြစ်တယ်ဒါမဲ့အဲ့ဒီခက်ခဲနေနေခြင်းတွေအလုံးစုံတည်းကပဲကျွန်တော်ယုံကြည်သူခရိယန်တို့အဖို့လူမျိုးတော်ဣသရေလနဲ့ပတ်သက်ပြီးတော့ဘုရားသခင်သိစေခြင်းလို့တမင်ချထားပေးတဲ့အနာဂတ်ရေးတွေကိုဒီအပိုင်းအခြားအဖြစ်များစွာစဉ်းစားမိစေတယ်။ကောင်းကျင်နဲ့မြေကြီးကြားကြလောဆိုပြီးတော့အဖဖရာသခင်ကြီးညာခဲ့သောအချက်တွေဖြစ်တယ်ဆိုတာတွေးကိုကျွန်တော်တို့ဒီအပိုင်းနဲ့ပတ်သက်ပြီးတော့ခံယူကြရမှာဖြစ်ပါတယ်။အလေးနဲ့ပြုအနုလုံပရိလုံစင်ကျင်နှလုံးသွင်းကြရမှာဖြစ်ပါတယ်။ဟုတ်ပါတယ်။ယေစီလအနာဂတိကျမ်းအခန်းကြီး38ရဲ့ဏဂုံးပိုင်းတွေဟာအခုလိုဖော်ပြထားခြင်းဖြစ်ပါတယ်။ထို့မှတပါသူတို့နှင့်မိဘဟာယပရိညင်ကိုငါဖွဲ့၍သူပရိညင်သည်နေဆသာဝရပရိညင်ဖြစ်လိမ့်မည်သူတို့ကိုနေရာချ၍များပြစေမည်ငါဤတန်ရှင်းရာဌာနကိုသူတို့အလေ၌အစဉ်အမြဲထားမည်ငါဤဗိမှန်တော်သည်လဲသူတို့၌ရှိ၍ငါသည်သူတို့၏ဘုရားသခင်ဖြစ်မည်သူတို့သည်လဲငါဤလူဖြစ်ကြလိမ့်မည်ထို့သောငါဤတန်ရှင်းရာဌာနသည်သူတို့အလေ၌အစဉ်အမြဲတည်သောအခါငါထာဝရဘုရားသည်ဣသရေလအမျိုးကိုတန်ရှင်းစေသည်ဟုတပါးမျိုးသားတို့သည်သိရကြလိမ့်မည်ဟုမိန့်တော်မူ၏သောတာရှင်မိတ်ဆွေအပေါင်းတို့ခမညာရွေးကောက်တော်မူသောဣတရီလအမျိုးနှင့်သီးသန့်ဖြစ်သောဗျာဒိတ်တော်တွေကိုကြည်ပြီးတော့ကိုယ်တိုင်ဣတရီလမဖြစ်ရကောင်းလားဆိုပြီးတော့ကို့အတွက်ကျတော့ဘာမှဘုရားသခင်ဟာကျေးဇူးသီးသန့်ချထားမပေးဘူးထင်မယ်လွဲမှားတဲ့စိတ်ဓာတ်တွေဝင်ကုန်ကြမယ်ဆိုရင်တော့အကြီးအကျယ်မှားကုန်ကြပါလိမ့်မယ်မိတ်ဆွေအပေါင်းတို့တမန်တော်ကြီးရှင်ပေါလုဟာယောမဩဝါဒစာအခန်းကြီး7အငယ်7မှ15အတွင်းမှာတပားမျိုးသားယုံကြည်သူကျွန်တော်ကျမတို့အတွက်အလွန်အရေးကြီးတဲ့မှားတမ်းကိုအခုလိုဆင့်ဆိုခဲ့ပြီးဖြစ်ပါတယ်။သို့ဖြစ်လျှင်ဣသရေလလူတို့သည်လဲ၍နေရသည့်တိုင်အောင်ထိမိကြပြီလို့ဟုနေတော်လဲ၍မနေရကြ။သူတို့၏စိတ်ကိုနှိုးဆော်စရာအကြောင်းရှိစေခြင်းဟာသူတို့၏လဲခြင်းအပြင်ကဲတင်တော်မူခြင်းကျေးဇူးသည်တပားအမျိုးသားတို့၌သက်ရောက်လေ၏သူတို့၏လဲခြင်းအရာသည်လောကီသားတို့၏စီးပွားကို၎င်းသူတို့၏ဆုံးရှုံးခြင်းအရာသည်တပားအမျိုးသားတို့၏စီးပွားကို၎င်းပြည့်စုခြင်းသူတို့၏ပြည့်စုံခြင်းအရာသည်သာ၍ပြည့်စုမည်မဟုတ်လောထို့သောဆိုသောငါသည်တပားအမျိုးသားတို့နှင့်ဆိုင်သောတမန်တော်ဖြစ်သည်နှင့်အညီထိုတမန်တော်၏အရာကိုချီးမွမ်းလျက်ငါအမျိုးသားချင်းတို့၏စိတ်ကိုတစ်ခုခုအပြင်နှိုးဆော်၍အချို့တို့ကိုကဲ့တင်ခြင်းငှာတပါးမျိုးသားဖြစ်သောသင်တို့အားဆိုရသတည်းထိုသူတို့ကိုပယ်တော်မူခြင်းအရာသည်လောကီသားတို့၏မိသဟာယဖွဲ့ခြင်းအကြောင်းဖြစ်လျင်သူတို့ကိုသိမ့်စီတော်မူခြင်းအရာသည်သေခြင်းမှထမြောက်ရှင်ပြန်ခြင်းကဲ့သို့ဖြစ်လိမ့်မည်မဟုတ်လောမိတ်ဆွေအပေါင်းတို့အလွန်ရှင်းလင်းပြတ်သားစွာဖော်ပြနေတဲ့ဒီအနာဂတ်အပေါင်းတို့ဟာအဲ့ဒီဣသရေလလူမျိုးတော်အဖျင်ကမ္ဘာလူအဖွဲ့အစည်းကြီးတစ်ခုလုံးကိုကောင်းကြီးပေးမယ်ဆိုတဲ့အာဗြဟံကနေမှာကြားထားခဲ့ပါသောကမ္ဘာဥပရိညင်ကိုရှင်းရှင်းကြီးအတည်ပြုပေးလိုက်တဲ့ ਨੇ အတူတူပဲဖြစ်ပါတယ်။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့။ဟောရှေအနာဂတ်ကျမ်းအခန်းကြီး6အငယ်1နဲ့2ကိုပြန်လည်နားဆင်ကြည့်ကြပါ။လာကြ။ထာဝရဘုရားထံတော်သို့ပြန်ကြကုန်အံ။ကိုတော်သည်ကြိုက်ဖြတ်တော်လဲပဂတိဖြစ်စီတော်မူမည်။ဒဏ်ခတ်တော်လဲအနာကိုစီးတော်မူမည်။နှစ်ရက်လွန်ပြီးမှငါတို့ကိုအသက်ရှင်စေ၍သုံးရက်မြောက်သောနေ့၌ထမြောက်စေတော်မူသဖြင့်အထံတော်၌ငါတို့သည်အသက်ရှင်ကြလိမ့်မည်ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ ကယ်တင်ရှင်သခင်ခရစ်တော်အမှန်တကယ်လူစားတိကိုမခံယူခြင်းနှစ်ပေါင်းမြောက်များစွာကလေးကအဖဖျားသခင်ဟာလူအဖွဲအစီအပေါ်မှာကယ်တင်ခြင်းယေရှုတော်နဲ့အသက်ရှင်ခြင်းတရားအကြောင်းကိုကြိုတင်ဖွင့်ဆိုပေးခဲ့ခြင်းပဲဖြစ်ပါတယ်။ဟောရှိအနာဂတိကျမ်းအခန်းကြီး6အငယ်3ကိုအငယ်1နဲ့ပူးတွဲပြီးတော့မှတင်ပြပါရစေ။နှစ်ရက်လွန်ပြီးမှငါတို့ကိုအသက်ရှင်စေ၍သုံးရက်မြောက်သောနေ့၌ထမြောက်စေတော်မူသဖြင့်အထံတော်၌ငါတို့သည်အသက်ရှင်ကြလိမ့်မည်။ပညာကိုလည်းရကြလိမ့်မည်။ထာဝရဘုရားကိုသိခြင်းဟာလိုက်ရှာကြလိမ့်မည်။ထွက်တော်မူခြင်းသည်နနဲ့ကဲ့သို့ဖြစ်လိမ့်မည်။ရွာသောမိုးနှင့်မြေအပေါ်သို့ရွာသောနောက်မိုးကဲ့သို့တက်ရောက်တော်မူလိမ့်မည်။ပညာကိုလည်းရကြလိမ့်မည်တဲ့။ဒါကိုဟောရှိဟာအထူးပြုဖော်ပြခြင်းလို့ကျွန်တော်သတ်မှတ်ပါတယ်။မဖြစ်လို့လဲဆိုတော့ဖောက်ပြန်ပျက်စီးနေတဲ့ရှက်ကြောက်ဖွယ်အိမ်တောင်ရေးဇက်ရှုပ်ကြီးပေါ်မှာအခြေခံပြီးတော့ဣသရေလဆိုတဲ့လူမျိုးတော်အတွက်အဖဖျားသခင်ချထားပေးနေတဲ့ဒီဗျာဒိတ်တော်တွေဟာအဲ့ဒီဇက်အိမ်နဲ့သိပ်မစီလျော်ဘူးလို့ဆိုနိုင်တဲ့ပညာရဲ့အကြောင်းတွေကိုမကြာခဏဖော်ပြပြီးတော့ပေးနေခဲ့လူပဲအခုအချိန်မှာကျတော့အဲ့ဒီလိုဖော်ပြပေးလက်စပညာတရားဆိုတာကိုပို့ပြီးတော့လေးနဲ့မှုရှိအောင်လို့ပညာကိုလည်းရကြလိမ့်မည်ရဲ့လို့အလေးနဲ့ပြုတ်ပြီးတော့ဖော်ပြလိုက်ပြန်ပြီမှန်ပါလေဟောရှိအနာဂတိကျမ်းအခန်းကြီး၄အငယ်၅မှ9အတွင်းမှာကျွန်တော်တို့အခုလိုကြားနာခဲ့ကြရပြီဖြစ်ပါတယ်။ထို့ကြောင့်နေ့အချိန်၌သင်သည်လဲရလိမ့်မည်။ညအချိန်၌သင်နှင့်အတူပရောဖက်သည်လည်းလဲရလိမ့်မည်။သင်အမိကိုလည်းငါဖြစ်စီမည်။ငါလူတို့သည်ပညာနည်းသောကြောင့်ဆုံးရှုံးကြ၏။သင်သည်ပညာကိုပယ်သောကြောင့်ငါယစ်ပရောဟိတ်အဖြစ်သို့မရောက်စေခြင်းဟာသင်ကိုငါပယ်မည်။သင်ဤဘုရားသခင်တရားကိုမေ့လျော့သောကြောင့်သင်ဤသားသမီးတို့ကိုငါမေ့လျော်မည်သူတို့သည်ဘုံတိုးပွားသည့်အတိုင်းငါကိုပြစ်မှားကြပြီတို့ဖြစ်၍သူတို့ဤဘုံကိုငါအရှက်ကွဲစေမည်တဲ့အဲ့ဒီအတိုင်းပါပဲအဲ့ဒီအခန်းကြီး၄ရဲ့အငယ်၁၄အဆုံးပိုင်းမှာကျတော့တတိုင်းပြည်လုံးဖြစ်ချင်တိုင်းဖြစ်နေပြီအဖဖျားသခင်ကိုမေ့လျော်ကြောက်ခိုင်းပြီးတော့ပျက်စီးခြင်းတိုင်းပျက်စီးနေပြီသဘုံလူမျိုးဖြစ်နေပြီဒါပေမဲ့အဲ့ဒီလိုအပြစ်သင့်နေတဲ့လူမျိုးတော်ဟာလူမျိုးတော်ဆိုတဲ့အလံတော်အရေးအောက်ကဖောက်ပြန်ပျက်စီးခြင်းအပြစ်ဒဏ်ကိုခံရတာချင်းအတူတူမှာထာဝရဘုရားကိုကြောက်ရွံ့ခြင်းဆိုတဲ့ပညာဉာဏ်ရှိသူတို့အဖို့တော့သက်သာခွင့်ရနိုင်တယ်ဆိုတဲ့သဘောတရားကိုရှင်းလင်းပြသစွာဖော်ပြလာပြန်ပါလေ။တို့ဖြစ်၍ပညာမရှိသောသူတို့သည်ဆုံးရှုံးကြလိမ့်မည်တဲ့။ရှင်းနေတာပါပဲနော်။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့။ကျွန်တော်မိတ်ဆွေတို့ရဲ့အသက်တာတွေအသီးသီးမှာလောကတသိပ္ပံပညာဆိုင်ရာတက္ကသိုလ်ကြီးတွေအဘိဓမ္မာနဲ့ဒသနာတက္ကသိုလ်ကြီးတွေကနေပြီးတော့ပါရဂုပွဲကြီးတွေအပြစ်လိုက်အသိလိုက်ရတာမရဒါတွေဟာထမင်းစားဖို့ကာစီဖို့တိုက်နေနေရဖို့ဂုံရှိဖို့ဆိုတဲ့လောကအသက်တာအတွေ့အလွန်အလွန်အရေးကြီးလိမ့်မယ်ဆိုတာကိုကျွန်တော်မငင်းနိုင်ပါဘူးဒါပေမဲ့သဘာဝလူသားတိုင်းတောင့်တစမြဲဖြစ်တဲ့ထာဝရအသက်လမ်းပေါ်ကိုတက်လှမ်းပြီးတော့လူတို့ကြံစည်၍မမိနိုင်သောငြိမ်သက်ခြင်းဝမ်းမြောက်ခြင်းစုကျေးဇူးတို့နဲ့ပြည့်စုံသောအသက်တာမှာရှင်သန်ခြင်းတည်းဆိုရင်တော့ထာဝရဘုရားကိုကြောက်ရွံ့ခြင်းဆိုတဲ့ဉာဏ်ပညာသတိရှိဖို့သာလျှင်အဓိကဖြစ်လိမ့်မယ်လို့ကျွန်တော်လေးစားစွာတင်ပြလိုက်ပါရစေ။အဲ့ဒီလိုထာဝရဘုရားကိုသိကျွန်းပြီးပြီဆိုတာနဲ့လေလူသားဟာနောက်ထပ်ဘဝအောင်ပွဲတွေအတွေ့မမြဲသောလောကအရာတွေဂုံပကာသနာတွေလောဘမောဟတရားတွေနောက်ကိုကောက်ကောက်ပါအောင်မလိုက်ချင်တော့ဘဲနဲ့အလုံးအလုံးအံ့ဩပွေသောပြောင်းလဲခြင်းကြီးဖြစ်လာရတယ်ဆရာကဟောရှိအနာဂတ်တီဟာဆက်လက်ပြီးတော့ဖော်ပြပေးလိုက်ပါတယ်။ထာဝရဘုရားကိုသိခြင်းဟာလိုက်ရှာကြလိမ့်မည်တဲ့မိတ်ဆွေအပေါင်းတို့ထာဝရဘုရားကိုသိလာတယ်သိတဲ့အတွက်လဲဆက်လက်ပြီးတော့လိုက်လံရှာဖွေတယ်ဆရာဟာလူတစ်ယောက်ရဲ့ဘဝအောင်ပွဲကြီးအတွက်မဟာလျှို့ဝှက်ချက်ပဲဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ်။တမန်တော်ကြီးရှင်ပေါလုဟာအဖဖျားသခင်ရဲ့ယေရှုတော်ကိုကတိရှင်သခင်ခရစ်တော်အဖင်နားလေခံစားရတဲ့အချိန်ကစပြီးတော့ခရစ်တော်ရဲ့အစေကိုဘဝပုံပြီးတော့ခံခဲ့တယ်။သူဟာသေကံဤအိုမင်းရင်ယော်နေတဲ့အချိန်မှာတောင်းမှယုံကြည်ခြင်းခရစ်တော်ကိုသိခြင်းများတို့အတွေ့ဘာနဲ့မှမတိုင်းတာနိုင်လောက်အောင်စွဲလန်းတန်းတာခြင်းရှိခဲ့တယ်ဆိုတဲ့အချက်တွေကိုဖိလိပ္ပိဩဝါဒစာမှာရှင်းလင်းပြသစွာတွေ့မြင်ခဲ့ရပြီးဖြစ်ပါတယ်။ဖိလိပ္ပိဩဝါဒစာအခန်းကြီး3အငယ်9မှ10အတွင်းကိုကြည်ပါ။သို့တော်လည်းငါ၏အကျိုးစီးပွားကိုပြုစုသောအရာရှိသမျှတို့ကိုရှုံးစေသောအရာကဲ့သို့ခရစ်တော်ကြောင့်ငါထင်မှတ်၏။ထို့မြမကငါ၏သခင်ယေရှုခရစ်ကိုသိသောပညာသည်အဘယ်မျှလောက်မျက်တီကိုထောက်၍ခသိန်းသောအရာတို့ကိုရှုံးစေသောအရာကဲ့သို့ငါထင်မှတ်၏တဲ့။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ အဲ့ဒီလောက်အထိအဖဖရာသခင်နဲ့ကယ်တင်ရှင်သခင်ခရစ်တော်အတွက်စွန့်စွန့်စားစားရှိခဲ့လေသူတမန်တော်ကြီးဟာအဲ့ဒီဖိလိပ္ပိဩဝါဒစာမှာပဲအငယ်73ကနေ75အတွင်းမှာကျွန်တော်အတွက်အခုလိုဩဝါဒပြုခဲ့ပါတယ်။ညီအကိုတို့ငါကင်မိပြီဟုကိုမထင်တော်လေငါပြုသောအမှုတစ်ခုဟုမူကားနောက်ကြသောအရာတို့ကိုမမှတ်ဖဲရှေ့တော်၌ရှိသောအရာတို့ကိုလှမ်းကမ်း၍ယေရှုခရစ်အဖင့်ဖျားသခင်သည်အထက်အရမှခေါ်တော်မူခြင်းနှင့်ဆိုင်သောဆုကိုရခြင်းဟာပန်းတုံတိုင်သို့ငါလိုက်ပြေး၏ထို့ကြောင့်စုံလင်သောသူရှိသမျှတို့သည်ဤသို့သောသဘောကိုစွဲလန်းရကြမည်သင်တို့သည်တစုံတစ်ခုသောအရာ၌သဘောချနာလျှင်ထိုအရာကိုပင်ဖျားသခင်ဖော်ပြတော်မူလိမ့်မည်တဲ့မိတ်ဆွေဒါဟာယုံကြည်သူလူသားတို့အတွက်တမန်တော်ကြီးရဲ့အလွန်အရေးကြီးလှသောလမ်းညွှန်ချက်များပါထွက်တော်မူခြင်းသည်နတ်နဲ့ကဲ့သို့ဖြစ်လိမ့်မည်ရွာသောမိုးနှင့်မြေအပေါ်သို့ရွာသောနောက်မိုးကဲ့သို့တက်ရောက်တော်မူလိမ့်မည်တဲ့ဟောရှိအနာဂတ်ကျမ်းဟာအဲ့ဒီလိုဆက်လက်ဖော်ပြပါတယ်ဒီအချက်ဟာလူမျိုးတော်ဣသရေလအဖို့သူ့ရဲ့ကျေးဇူးတော်များကိုဆက်လက်မျှော်လင့်စေဖို့ရန်တိုက်တွန်းအားပေးလိုက်ခြင်းပဲလို့ကျွန်တော်ဆိုခြင်းပါ रे မိတ်ဆွေအပေါင်းတို့ကျွန်တော်ရဲ့ယင်ထဲမှာရှိတဲ့ခံစားချက်အတိုင်းတင်ပြရမယ်ဆိုရင်ကျွန်တော်ဘာသာပြန်ဆိုပေးဘူးခဲ့တဲ့စာရန်တစ်ခုတည်းကအချက်ကလေးတစ်ခုကိုအမိသဲပြုပြီးကျွန်တော်တင်ပြခြင်းပါ रे The Gospel and Culture ဆိုပြီးတော့ဓမ္မတက္ကသိုလ်ကပါမောက္ခတူဦးရဲ့စာရန်ဖြစ်ပါ रे ဒီစာရန်ဟာအလွန်နဲ့နေတယ်ခက်ခဲတယ်ကောင်းမွန်တယ်ဆိုတာကိုတွေ့ရပြီးတဲ့နောက်အဲ့ဒီစာရန်တဲမှာအဓိကရအချက်ကြီးတစ်ခုအနေနဲ့ဘာကိုဖော်ပြထားတယ်လဲဆိုရင်လူသားဆိုတဲ့တ attva ဟာအပြစ်တရားကြောင့်ဘုရားသခင်နဲ့အလိုလိုဝေးကွာသွားတယ်ဆိုပေမဲ့အဲ့ဒီအပြစ်လူဘဝလူသားတို့စီမှာတော့အဖဘုရားသခင်ရဲ့ဝိညာဏသရေစိတ်ဆိုတာဟာကြံ့ရည်နေနိုင်သေးတယ်အဲ့ဒီဝိညာဏသရေကလေးအပြင်လေလူအဖွဲအစည်းတစ်ခုဟာအရင်အဆိုင်တွေပဲဖြစ်စေအောင်တော့အဖဘုရားသခင်ရဲ့ကယ်တင်ရှင်ယေရှုတရားကိုလျင်မြန်စွာထိတွေ့ခံစားရနိုင်ပြီးတော့ဒီရိုင်းဆိုင်ပါတယ်ဆိုတဲ့သူတို့ရဲ့နေပေအတွင်းမှာပဲအဖဖရာသခင်ကိုပြောင်းလဲယုံကြည်လာနိုင်တယ်ဆိုတဲ့အချက်ဖြစ်ပါလေမိတ်ဆွေတို့ကျွန်တော်ဟာအဲ့ဒီအပိုင်းကိုလေးနက်စွာစဉ်းစားမိပြီးတော့ဒီအချက်ဟာနှုတ်ကပတ်တော်ဤအဆက်ဆက်သောသင်ခန်းစာများအပြင်အလွန်ကိုက်ညီတဲ့အချက်ဖြစ်တယ်ယုတ်တိတန်တယ်အဖဖရာသခင်ကိုချစ်တယ်လို့အဖဖရာသခင်ကိုချစ်တဲ့လူလောကကိုချစ်နိုင်တဲ့ယုံကြည်သူတွေအတွက်လေဒီအချက်ကိုလက်သင့်ခံနိုင်တယ်ဆိုရင်အလွန်ကောင်းမွန်တဲ့အတွေ့အခေါ်သစ်တစ်ခုပဲလို့ကျွန်တော်ခံယူမိပါတယ်။အတွေ့အခေါ်သစ်ဆိုလို့ကျွန်တော်ခေတ်ကြမှာဒါကိုစပြီးတွေးခေါ်တယ်လို့တော့လည်းပြောလို့မရ။ဓမ္မသမိုင်းနှစ်ပေါင်းများစွာကလေးကဓမ္မပညာရှင်တို့လည်းဒီအတိုင်းပဲတွေးခေါ်ပြီးတော့လက်ခံတဲ့သူတွေကလက်ခံတယ်၊လက်မခံသူတွေကပယ်ချတယ်။အဲ့ဒီလိုနဲ့ပဲအကျဲအကျဲမငိမ့်ပွေပြဿနာအဆအနာတစ်ခုအဖြစ်ကြံ့ရစ်နေတဲ့အတွေ့အခေါ်လို့ပြောလို့ရနိုင်တယ်။ဒါပေမဲ့အကယ်၍သာလူဟူသောသတ္တဝါသည်အဖဖျားသခင်ဤအထူးဖန်ဆင်းပြုပြင်သောတတ္တဝါဖြစ်သည်အဖဤယေရှုနှင့်ဂယုနာတော်သည်လေလူမှန်သည်၍ဘုသူအတွက်မဆိုထိုက်တန်စမြဲဖြစ်သည်လို့လက်ခံနိုင်မည်ဆိုရင်တော့အဖဖျားသခင်ဤဝိညာဏမျိုးစိတ်တစ်ခုသည်ထိုလူသားထံတွင်အစဉ်ရှိစမြဲဆိုတဲ့အတွေ့အခေါ်ဟာဘာမှနာစရာအကြောင်းမရှိအကျိုးမဲ့စရာအကြောင်းလည်းမရှိသောအတွေ့အခေါ်ပဲလို့ကျွန်တော်ယင်ထဲမှာတဦးချင်းခံစားမိပါတယ်ဟုတ်ပါတယ်အဖဖျားသခင်ကိုလူသားတိုင်းသည်အကြောင်းအမျိုးမျိုးကြောင့်မသိမကြွမ်းပဲနေနိုင်တယ်။ခရစ်တော်ပေးတဲ့ကယ်တင်ရှင်ယေရှုတော်ဆိုတာကိုလက်မခံဘဲနေခြင်းရင်နေမယ်။ဒါပေမဲ့ဒီစုယေရှုတော်ဆိုတာကိုတော့ဘယ်လူသားမှဆိုမျော်လင့်တောင့်တတတ်တာကြီးပဲဆိုတဲ့အဆိုးကိုကျွန်တော်အလေးအနက်ခံယူမိပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာကမ္ဘာသမိုင်းရဲ့အစလူသားတို့ဖြစ်တည်ဂါဇအချိန်မှာကတည်းကဇာတိပဂရိလူစိတ်ဟာသူ့ကိုအမှန်ပိုင်တဲ့အဖဖျားသူကတကယ်တစ္ဆာရှိတဲ့ဖះကိုတော်လှန်ပြီးတော့စာရမဏတ်ဘက်ကိုတင်းရင်းနေအချိန်ဖော်ပြပါဝိညာဏသရေဟာလမ်းမှန်ကိုဖွင့်ဖောက်စီးထွက်နိုင်ခြင်းမရှိစာရမဏတ်ရဲ့လွှမ်းမိုးမှုကတစ်ဖက်လူပိစာကိုကအဟုတ်မဟုတ်ခြင်းကတစ်ဖက်အပြင်စစ်မှန်တဲ့ကေတင်ရှင်တရားကိုအဲ့ဒီလမ်းပေါ်မှာရှောက်ရင်းနဲ့လမ်းပြောက်နေရတယ်ရှင်သီးပင်အောက်မှာပဲရှင်သီးရှားတယ်လို့ဖြစ်နေရတယ်လို့ကျွန်တော်ဆိုခြင်းပါတယ်လူသားတို့အမှန်တကယ်လူလားတောင့်တတဲ့ကေတင်ချင်းကျေးဇူးနဲ့အသက်လမ်းဆိုတာကိုပြစ်စုပေးနိုင်သူအဖဖျားသခင်ဟာအမှန်တကယ်တော့အဲ့ဒီအပြစ်လူသားတို့ ਨੇ တကယ်ပါမှဝေးကွာလှခြင်းမရှိဘူးသစ္စာတရားကိုမျက်နှာသောစိတ်နဲ့ရှားဖွေမဲဆိုရင်မုတ်ချမသွေတွေ့ရမယ်ဆိုတဲ့အကြောင်းတွေးကိုတမန်တော်ကြီးရှင်ပေါလုရဲ့အာရီတောင်ပေါ်ကဒေသနာဟာရှင်းလင်းပြတ်သားစွာညွှန်ပြပေးနေပါတယ်ဒါကိုမိတ်ဆွေတို့အနေနဲ့တမန်တော်ဝတ္ထုအခန်းကြီး16မှာပြန်ပြီးတော့ကြည့်တိုက်လှတယ်လို့ကျွန်တော်အနေနဲ့တိုက်တွန်းခြင်းပါတယ်မိတ်ဆွေအပေါင်းတို့အမှန်တကယ်အဖဖျားသခင်ကိုစတင်တိကျွမ်းပြီးပြီဆိုတာနဲ့ ဝိညာဏအခြေခံရှိသူလူသားဟာအဖဖျားသခင်ကိုမမောနိုင်အောင်ကိုရှာဖွေလိုတတ်တယ်။တနည်းအားဖြင့်ကို့အပြစ်ဘဝကိုသိပြီးတော့စစ်မှန်တဲ့အပြစ်လွတ်ခြင်းအခွင့်ကိုသဘောပေါက်ပြီးဆိုတာနဲ့အဖဖျားသခင်နောက်ကိုကောက်ကောက်ပါအောင်လိုက်ဖို့ဘယ်လို့မှဝန်မလေးတော့ဘူးဆိုတဲ့အတိတ်ပဲဖြစ်ပါလေ။မိတ်ဆွေများခင်ဗျာ။တခုပဲခက်နေတာကတော့အဲ့ဒီရှင်သီးပင်အောက်မှာရှင်သီးရှားသူတွေအနဲ့ဖျားသခင်ရဲ့လူမျိုးတော်အရင်ခောက်ခောက်ပါဆိုတဲ့ဣတရီလကိုတော်တိုင်းဟာပါဝင်နေတယ်ဆိုတဲ့ဝန်းနေပွဲအချက်ပဲဖြစ်ပါလေ။အခုချိန်မှာတော့သူတို့ရဲ့အနာဂတ်အတွက်အဖဖျားသခင်ဟာကြိုတင်ဗျာဒိတ်တော်ကိုချထားပေးခြင်းအပြင်သူတို့ရဲ့ဘဝဟာအလွန်အရေးကြီးတဲ့မျောလင့်ခြင်းများနဲ့ပြေဝလျက်ရှိနေစေဆိုတာကိုဖော်ပြနေပါလေ။ဟောရှေအနာဂတ်ကျမ်းအခန်းကြီး6ဟာဖြင့်အဲ့ဒီရွေးကောက်တော်မူသောလူမျိုးတော်ကိုဥတီဗဟုပြုပြီးတော့အလွန်အလွန်အတိုင်းအဆမဲ့စွာဝေးကွာလှမ်းလာတဲ့ခရစ်တော်ကြွလာတော်မူခြင်းစီကိုအဓိကယေရှုဖော်ပြနေခြင်းဖြစ်ပါလေ။တစ်ချိန်ထဲမှာသုံးရက်မြောက်သောနေ့ရက်၌ဖမ်းမြောက်စေတော်မူသောအားဖြင့်ထာဝရအသက်တည်ရှိခြင်းဆိုတာကိုဖော်ပြပေးလိုက်တဲ့ဘုရားသခင်ဟာသူ့ရဲ့လူသားတိခံလူဘဝကယ်တင်ရှင်သခင်ခရစ်တော်ကြီးဟူသောလူသားတစ်ယောက်အားဖြင့်လူအဖွဲ့အစည်းကြီးတစ်ခုလုံးကိုပြစ်ဆုတ်ပံကာလအတွက်လုံလောက်စွာကျေးဇူးပြုထားလျက်ရှိကြောင်းလေးစားစွာတင်ပြလိုက်ပါရစေ။
ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြတော်ဓမ္မချမ်းအစီအစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာခရိယံဓမ္မချမ်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကဟောရှေနာဂတ်တိချမ်းအခန်းကြီး6အခန်းငယ်4ကနေအခန်းငယ်17အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်။